တန်နက်ခေရောက်နေပြီလို့ပြောပြောနေကြတာနောက်ဆုံးထွက်လာတဲ့စစ်တမ်းတွေအရဆိုရင်ကမ္ဘာလူဦးရေရဲ့ထဝက်နီးပါးကအင်တာနက်သုံးနေကြပြီတဲ့ကိုသားညုံကြီး
ဟုတ်ပါဗျာဒီ2014မကုန်ခင်အင်တာနက်သုံးကြတဲ့သူပေါင်းကမ္ဘာမှာတန်း3000ရှိလိမ့်မယ်ဆိုတဲ့ခန့်မှန်းချက်ကထွက်လာလို့ IT ဆောင်မရှင်တွေကမျိုးစုံကိုခွဲခြမ်းစိတ်ဖျားပြီးတော့ရေးလိုက်ကြတာမနေဘူးမဟုတ်လား
ရေးကြတာပေါ့ခန့်မှန်းချက်ကိန်းဂဏန်းတွေကကုလသမဂ္ဂရဲ့နိုင်ငံတကာဆက်သွယ်ရေးဆိုင်ရာအဖွဲ့အစည်း ITU ကထုတ်လိုက်တာကိုအဲ့ဒီ International Telecommunication Union ITU ဆိုတာက ICT နည်းပညာပိုင်းတက်တဲ့အတွက်ကိုပဲအာရုံစိုက်တဲ့ကုလသမဂ္ဂအဖွဲ့အစည်းဆိုတော့ ITU ကထုတ်တဲ့အချက်အလက်တွေဆိုလို့ရှိရင်အစိုးရတွေ IT လုပ်ငန်းကြီးတွေကပြည်ညာကိုးကားကြရတယ်လေအဲ့လိုမျိုးယုံကြည်စိတ်ချရတယ်လို့သတ်မှတ်ထားတဲ့အဖွဲ့အစည်းတစ်ခုကခန့်မှန်းချက်တွေထုတ်တယ်ဆိုတော့ IT လုပ်ငန်းတွေအတွက်ကအင်မတန်မှစိတ်ဝင်စားစရာဖြစ်တာကို
စီးပွားရေးနိုင်ငံရေးနဲ့လူမှုဝန်ကျင်အပေါ်မှာသတင်းအချက်အလက်တွေဖန်တီးဖြန့်ဝေအသုံးပြုကြတဲ့အခြေအနေကိုနားလည်သဘောပေါက်ဖို့ဆိုလို့ရှိရင်တိုင်းတာတွက်ချက်ရမယ်လို့ ITU အတွင်းမှုချုပ်ကလည်းပြောတယ်ဗျဒီလိုမျိုးတိုင်းတာတွက်ချက်မှုမလုပ်လို့ရှိရင်တူးတက်မှုတွေဘလောက်ရှိနေပြီလဲကွာဟာချက်တွေကဘာတွေလဲနောက်လူမှုစီးပွားဖွံ့ဖြိုးတူးတက်ဖို့အတွက်ဘယ်ပိုင်းတွေကိုအာရုံစက်ရမလဲဆိုတာကိုသိမှာမဟုတ်ဘူးဆိုပြီးတော့သူကပြောထားတယ်မဟုတ်လား
ITU ကိန်းဂဏန်းတွေအရတိုးတက်မှုဆိုရင်တော့ဒီဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အာရှပစိဖိတ်ဒေသတွေမှာ ICT အသုံးပြုမှုကတိုးတက်လာတယ်လို့ပြောနိုင်တယ်ရှင်ဆော့ဆော့ကပြောသလိုပဲဒီ ITU ရဲ့ခန့်မှန်းချက်အရအင်တာနက်သုံးကြတဲ့သူက2014မကုန်ခင်ကမ္ဘာပေါ်မှာတန်ပေါင်း3000ရှိမဲ့အထက်မှာ3ပုံ2ပုံကဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်လိမ့်မယ်တဲ့အဲ့ဒါ9နှစ်အတွင်းမှာနှစ်ဆတက်လာတာတဲ့
2009ခုနှစ်တုန်းကဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာအင်တာနက်သုံးနိုင်ကြတဲ့သူက984တန်းပဲရှိခဲ့တာအခုဒီ2014မှာတန်ပေါင်း1900အထိများလာတာဆိုပဲဗျ
ဒါပေမဲ့လည်းတော့တကဘာလုံးမှာအင်တာနက်မသုံးနိုင်ကြသေးတဲ့သူပေါင်းကတန်း4000ရှိတဲ့အထက်မှာ90ရာခိုင်နှုန်းကဖွံ့ဖြိုးဆဲနိုင်ငံတွေကပဲရှင့
်ဒါနဲ့ဒီအင်တာနက်အသုံးအများဆုံးကရောဘဲကလည်းဗျအမေရိကန်ကများလားမဆွေမြန်မွေ
မဟုတ်ဘူးရှင့် ITU ကဒေတာနဲ့ခွဲပြောထားတော့တနိုင်ငံချင်းစီဘလောက်ရှိလဲဆိုတာတော့မသေးကြဘူးဒါပေမဲ့ကမ္ဘာပေါ်မှာအင်တာနက်အသုံးအများဆုံးဒေတာကဥရောပကရှင့်အဲ့ဒီနောက်ကမှအမေရိကနိုင်ငံတွေကလိုက်တယ်သူတို့ခန့်မှန်းချက်အရဆိုလို့ရှိရင်ဒီနှစ်2014အကုန်မှာအင်တာနက်ချိတ်ဆက်နိုင်တဲ့အိမ်ထောင်စုပေါင်းကတကမ္ဘာလုံးမှာ44ရာခိုင်နှုန်းရှိမယ်တဲ့
ID ဆောင်မတွေမှာရင်းနေကြတာကျွန်တော်ဖတ်ရတာကတော့ဒီဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာအိမ်တွေမှာအင်တာနက်ချိတ်ဆက်တွေ့ကြတဲ့နှုန်းကအမြင့်ဆုံးကိုရောက်သွားပြီဆိုတော့ထပ်တက်ဖို့သိမရှိတော့ဘူးဆို
ဟုတ်ပါတယ်သဘောကတော့ဒီအလုံးနီးပါးကအင်တာနက်ကိုချိတ်ဆက်တွေ့ထားကြပြီသားဆိုတော့ထပ်ပြီးတော့တွေ့ကြတော့မယ်အလားအလာမရှိဘူးဆိုတဲ့သဘောပေါ့သူတို့ကိန်းဂဏန်းတွေအရဆိုလို့ရှိရင်လေဒီဖွံ့ဖြိုးပြီးသားနိုင်ငံတွေမှာအင်တာနက်ကိုချိတ်ဆက်သုံးနေကြတဲ့ရာခိုင်နှုန်းက88ရာခိုင်နှုန်းရှိတယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာ38ရာခိုင်နှုန်းပဲရှိသေးတယ်လေ
ဟောအဲ့ဒါကြောင့်လေဒီ2014ခုနှစ်အတွက် ICT ကဏ္ဍတိုးတက်မှုကဖွံ့ဖြိုးဆဲနိုင်ငံတွေကြောင့်အဓိကဖြစ်တယ်လို့လည်းရင်းနေကြတာကို
အင်တာနက်ကိုလက်ကင်ဖုန်းတွေရနေပြီးတော့ချိတ်ဆက်သုံးကြတဲ့အရေအတွက်ကလည်းဒီနှစ်ထဲမှာတန်ပေါင်း2300အထိရှိမယ်လို့ခန့်မှန်းနေမလားအဲ့ဒီထဲမှာ55ရာခိုင်နှုန်းကဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်လိမ့်မယ်လို့တွက်ထားတယ်လေ
ဒါနဲ့ဒီလက်ကင်ဖုန်းသုံးဆွဲသူရေအတွက်ကလည်းကမ္ဘာလူရွေနဲ့တိတ်ပြီးတော့မကွာတော့ဘူးဆို
ITU ရဲ့ခန့်မှန်းချက်တွေအရဆိုရင်တော့လက်ကင်ဖုန်းသုံးတဲ့သူအရေအတွက်က2014အကုန်ရောက်လို့ရှင်တန်ပေါင်း9000အထိရှိလိမ့်မယ်တဲ့အဲ့မှာလဲဒီတန်ပေါင်း3600လောက်ကအာရှပစိဖိတ်ဒေသကဖြစ်မယ်လို့ပြောထားပါတယ်မိုဘိုင်းလက်ကင်ဖုန်းသုံးသူအရေအတွက်ကမ္ဘာပေါ်မှာများလာရတာကလည်းဖွံ့ဖြိုးဆဲနိုင်ငံတွေမှာသုံးတဲ့သူများလာလို့ဆိုတာကိုထောက်ပြထားပါတယ
်ဒီနေရာမှာမြန်မာနိုင်ငံကြောင့်လဲပါတယ်ဆိုတာအသေးချာပြောနိုင်လိမ့်မယ်ဗျအခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာအတော်များများကလက်ကင်ဖုန်းကိုသုံးနေကြပြီအထူးဖြစ်ဆိုရင်မြို့ပြတွေမှာဆိုလို့ရှိရင်အိမ်တိအိမ်မှာလက်ကင်ဖုန်းသုံးကြတဲ့သူကအနည်းဆုံးတယောက်လောက်ကိုရှိနေတာဗျဒါနဲ့ဒီ ITU ကနိုင်ငံတွေအလိုက်ခွဲမပြောထားဘူးလားဗ
ျဆော့ဆော့ပြောသလိုပဲလေ2014အတွက် ICT ခန့်မှန်းချက်ကိုသူကဒေတာအလိုက်ပဲခွဲပြထားတာတနိုင်ငံချင်းစီအသေးစိတ်ခွဲမထားဘူးဒါပေမဲ့မြန်မာနိုင်ငံကအာရှပစိဖိတ်ဒေတာတွေမှာပါတယ်ဆိုတော့လက်ကင်ဖုန်းသုံးတဲ့တန်ပေါင်း3600ထဲမှာအကျုံးဝင်နေမှာပေါ့နောက်ပြီးတော့ကဘာတဝိုင်းအင်တာနက်သုံးကြတဲ့45ရာခိုင်နှုန်းထဲမှာလည်းအကျုံးဝင်နေလေ
လက်ကင်ဖုန်းတွေကဖုံးပြောရုံနဲ့မကပါနဲ့အင်တာနက်လည်းသုံးလို့ရနေတော့ဒီလက်ကင်ဖုန်းသုံးတဲ့သူတိုးနေပေမဲ့အိမ်တွေမှာလိုင်းဖုန်းချိတ်ကြတာတော့တိတိကျကျကျနေတယ်ဆို
ဟုတ်ပါတယ်9နှစ်အတွင်းမှာကိုဒီလိုင်းဖုန်းချိတ်တဲ့အရေအတွက်ကကျနေတာပါ2009ခုနှစ်ကအခြေအနေနဲ့နှိုင်းရှင်လို့ရှိရင်2014မှာလိုင်းဖုန်းချိတ်တဲ့အရေအတွက်ကသန်း100ထောင်မှနည်းသွားမယ်တဲ့
ITU ရဲ့2014ခမန်းချက်ထဲမှာဒီအင်တာနက်မြန်နှုန်းတွေကိုလည်းပြောထားသေးရမို့လားဗျဒီလောလောဆယ်အင်တာနက်ဆက်သွယ်မှုအမြန်ဆုံးကတောင်ကိုရီးယားနိုင်ငံကဆိုတာဟုတ်လားဗ
ျဟုတ်ပါတယ်ရှင်မြန်နှုန်းမြင့်အင်တာနက်သုံးကြတဲ့နိုင်ငံတွေထဲမှာမှတောင်ကိုရီးယားနိုင်ငံမှာကတစ်စက္ကန့်ကို10 megabit ကျော်နှုန်းနဲ့အမြန်ဆုံးသုံးနိုင်တဲ့နိုင်ငံလို့သတ်မှတ်ထားပါတယ်တရုတ်နဲ့ဟောင်ကောင်ကလည်းနံပါတ်5နေရာမှာရှိပါတယ် 10 megabits per second နှုန်းဒါမှမဟုတ်ရေအဲ့ဒီထက်မြန်တဲ့နှုန်းရှိလို့အမြန်ဆုံးအင်တာနက်ဆက်သွယ်မှုရှိတယ်လို့သတ်မှတ်ခံရတဲ့နိုင်ငံတော်များများကပြင်သစ်တို့အိုက်စ်လန်တို့ UK တို့လိုမျိုးဥရောပတိုက်ကနိုင်ငံတွေကထိပ်ပိုင်းမှာရှိပါတယ်။အမေရိကန်ပြည်ထောင်စုကတော့ထိပ်ကနေပြီးတော့ရေးကြည့်လို့ရှိရင်နံပါတ်20မှာပဲရှိပါတယ်။ITU ပြထားတဲ့ဇာတ်အတိုင်းဆိုရင်တော့အင်တာနက်ဆက်သွယ်မှုအမြန်ဆုံးနှုန်းကိုအမေရိကန်မှာတုံးနေကြတဲ့သူတွေကတောင်ကိုရီးယားနိုင်ငံကသူတွေရဲ့ထောက်ဝက်လောက်တောင်မရှိသလိုမျိုးဖြစ်နေပါတယ်။ဒီ ITU ရဲ့2014ခုနှစ်အတွက် ICT ကဏ္ဍဆိုင်ရာခန့်မှန်းချက်တွေကို ITU.int မှာအသေးစိတ်လေ့လာနိုင်ပါတယ်ရှင်။